လွန်ဝင်မာလ14ရက်ကျတပတင်းနေ့မှာလိလသွားမဲ့ဥပုသ္စာပြည့်သင်ငန်းဆိုင်ခေါင်းစဉ်ကတော့ချီးမွမ်းခြင်းနဲ့အတူအတနာခံခြင်းဖြစ်ပါတယ်။နေမီမဆာခန်းကြီးကိုငွေ32ကနေ38ကိုဖတ်ပါမယ်။ဝန်ချတောင်းပန်ခြင်းနဲ့အတူဆုတောင်းခြင်းရဲ့ဏိဂုံးကိုဘယ်လိုမျိုးအဆုံးသတ်ထားလဲဆိုတာကိုကြည့်ကြပါစို့။တို့ဖြစ်၍အိုးအကျွန်ုပ်တို့၏ဖျားကြီးမြတ်၍မဟာတကူနှင့်ပြည့်စုံလျက်ကြမ်းမတ်ဖွယ်တော်ဖျားကရုဏာဘရင်ညင်တော်ကိုစောင့်တော်မူတော်ဖျားအရှုရိရှင်ဘုရင်လက်ထက်မှဆ၍ယနေ့တိုင်အောင်အကျွန်ုပ်တို့ရှင်ဘုရင်မူးမတ်ရပြောဟိတ်ပြောဖက်အဆွေမျိုးသူကြီးကိုတော်ဤလူပေါင်းတို့အပေါ်သို့ရောက်သောဘေးဒဏ်ရှိသည်များကိုပမာဏမပြူဘဲနေတော်မူမူပါနှင့်ကိုတော်မူကားအကျွန်ုပ်တို့အပေါ်သို့ရောက်စေသည်များသောအမှု၌တရားတော်မူ၏အကျွန်ုပ်တို့သည်မတရားသဖြင့်ပြုကြပါပြီကိုတော်သည်တရားသဖြင့်သာစီရင်တော်မူပြီအကျွန်ုပ်တို့ရှင်ဘုရင်မူးမတ်ရပြောဟိတ်အဆွေမျိုးသူကြီးတို့သည်တရားတော်ကိုမဆောင်ပေးထားတော်မူသောပြည့်ညက်များနှင့်တသက်ခံချက်များတို့ကိုနားမထောင်ကြကြည်သောကျေးဇူးကိုပြုလျက်အပ်ပေးတော်မူ၍သူတို့ပိုင်သောနိုင်ငံတနာတော်မူသောပြည်ကြီးပြည်ကောင်း၌နေရတော်လဲအမှုတော်ကိုမဆောင်မရွက်မိမိတို့ပြုသောဒုစရိုက်ကိုမရှောင်ဘဲနေကြပါ၏ဘိုးဘေးတို့သည်အလွန်မြတ်သောအသီးနှံကိုစားရသောအခွင့်နှင့်သူတို့အားပေးသနာတော်မူသောပြည်၌အကျွန်တို့တို့သည်ယနေ့အစီကံကျွံဖြစ်ကြပါ၏သူကြုံခံရကြပါ၏ကျွန်ုပ်တို့အပြစ်ကြောင့်ကျွန်ုပ်တို့အပေါ်မှာခံထားတော်မူသောရှင်မြေတို့သည်ဤပြည်၌ကြွယ်ဝစွာဖြစ်သောအသီးအနှံကိုတင်စားမြဲရှိကြပါ၏ကျွန်ုပ်တို့ဤကိုနှင့်တိရစ္ဆာန်များကိုသူတို့သည်ကိုယ်အလိုလျောက်အစိုးပိုင်၍ကျွန်ုပ်တို့သည်အလွန်ဆင်းရဲခံလျက်နေရပါသည်ဟုမွေးဆိုကြ၏ထို့အကြောင်းအရာများကိုငါတို့သည်ဆင်ခြင်ပြီးမှတစ္ဆာပြု၍စာချုပ်ကိုလည်းရေးထားလျက်ငါတို့အကြီးအကဲရေပြောဟိတ်လေဝိသားတို့သည်တစိခကြဤဆိုပြီးတော့ဖော်ပြထားပါတယ်။နောက်တစ်ဖန်ဆူတောင်းခြင်းကိုချီးမွမ်းခြင်းနဲ့အတူဖျားရှင်ဟာဘယ်လိုမျိုးသောဖျားမျိုးဖြစ်တဲ့အကြောင်းကိုသူတို့တွေဟာရွတ်ဆိုပြန်ပါတယ်။ကြီးမြတ်တယ်တကူတော်နဲ့ပြည့်ဝတယ်ရိုသေးပွဲရာဖြစ်တယ်စသည်ဖြင့်ချီးမွမ်းရွတ်ဆိုကြပါတယ်။ဘရင်ညင်တီတဲ့ဖျားကရုဏာတော်ပြည့်ဝတဲ့ဖျားလို့လည်းပဲဂုဏ်တော်ကိုဖော်ကျူးကြပါတယ်။ဖျားရှင်ဟာမိမိတို့အပေါ်မှာကောင်းမြတ်တယ်ဆိုတာကိုယူသားစွာခင်ယူကြပါတယ်ဖျားသခင်ရဲ့ဖွဲ့ခဲ့တဲ့ဗရင်ညင်အကြောင်းကိုလည်းပဲအတနာခံဆူတောင်းကြပါတယ်လူပေါင်းတို့ဟာမိမိတို့အုတ်ချုပ်တဲ့မင်းဆိုးရာစာတွေကိုယူသေးလေးစားကြရပါမယ်အဖက်ဖက်ကနေဖိနှိပ်မှုအပေါင်းတို့ဟာဣတိလလူမျိုးစုကိုဘေးဒုက္ခဖြစ်စေပါတယ်သူတို့တွေဟာလည်းပဲမောပန်းကုန်ကြပြီဖြစ်ပါတယ်မတရားရက်ဆက်မှုထက်ခါထက်ခါတစ်မျိုးပြီးတစ်မျိုးဒဏ်ကိုခံနေရကြပါတယ်ခံရတဲ့ပင်မမှုကိုရွှေ့ဆိုင်ပေးဖို့မျှော်လင့်ကြပါတယ်စိတ်ဝင်စားစရာအချက်ကတော့သူတို့ဟာမိမိတို့ကိုယ်ကိုအစီခံတွေလို့ခေါ်ကြပါတယ်မိမိတို့လူမျိုးပြုတဲ့အပြစ်ကိုအစဉ်တိုင်းဖော်ပြပြီးတော့နောက်ပြီးဆူတောင်းချက်ထဲမှာဆိုရင်အစီခံတဲ့သူများဆိုပြီးတော့မိမိတို့ကိုယ်ကိုခေါ်ပြီးတော့အဆုံးသတ်ပါတယ်အစီခံဆိုတာကမိမိကိုအုပ်ဆိုးတဲ့သူကိုနာခံမှုရှိရပါမယ်အဲ့ဒီစကားလုံးကိုအသုံးပြုခြင်းအပြင်ဖျားသခင်ရဲ့စကားကိုနားထောင်မှုသူတို့ရဲ့ရှေ့မှာရှိခဲ့တဲ့လူတွေရဲ့နားမထောင်ခြင်းအားလုံးကိုပြန်လည်နာခံမှုတစ္ဆာပြုကြပါတယ်အဲ့လိုပြုလုပ်လှုပ်ဆောင်ခြင်းဟာဖျားရှင်ကိုရောပြည့်ညတ်တော်ကိုရောတစ္ဆာရှိစွာလိုက်နာယူသေးပါမယ်လို့အလိုရှိတဲ့အကြောင်းဖော်ပြခြင်းပဲဖြစ်ပါတယ်ဖျားရှင်ရဲ့အစီကံတွေဖြစ်တဲ့အတိုင်းဖျားရှင်ဟာသူတို့အတွက်အလုံးစုံကိုကူစားပြုတော်မူဖို့အတွက်တောင်းပန်ကြပါတယ်ဣသရနဲ့နေမီးတို့ကြုံတွေ့ခဲ့ရတဲ့လက်တလောအခြေအနေကတော့အလွန်ဆင်းရဲခံလျက်ဆိုတာပဲဖြစ်ပါတယ်ဧကတုပြည်မှာမိမိလူမျိုးတွေခံခဲ့ရတဲ့ဒုက္ခနဲ့အလားတူဖြစ်ပါတယ်။သူတို့ရဲ့ဆူတောင်းခြင်းမှာဧကတုပြည်ကနေဒုက္ခအကြောင်းကိုသာယူရပြီးတော့လက်တလောကိုမကြည့်ကြဖို့ဖြစ်ပါတယ်။ယခုမှလူတွေဟာဖျားရှင်ဝင်ရောက်ဖြည့်ရှင်ပေးဖို့ကိုသာတောင်းဆိုမှုပြုကြပါတယ်။အတိတ်အချိန်ကဖျားရှင်မဆားခဲ့သလိုသူတို့ဟာဖျားရှင်ကိုမတောင်းခံတဲ့အတိုင်းဖျားရှင်ဟာဆိုလို့ရှိရင်မဆားတော်မူခဲ့ပါတယ်။သူတို့ရဲ့ဘရင်တွေမင်းကြီးမင်းသားတွေရစ်ပြောဟိတ်တွေဒါမှမဟုတ်ပြောဖက်တွေရှေးဘိုးဘေးတွေကိုယ်တိုင်တစ္ဆာရှိခဲ့သူတွေတော့မဟုတ်ပါဘူး။ဒါကြောင့်ဖျားရှင်ရဲ့တနာချင်းကရုဏာတော်ကိုသာတောင်းလျှောက်ကြပါတယ်။သူတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘိုးဘေးတွေရဲ့လှုပ်ရက်ကောင်းမှုတွေကိုအာကိုခြင်းမပြုပါဘူး။ဖျားရှင်သာကြောင်းဝင်ပြီးမဆာပေးဖို့ကိုသာမျှော်လင့်ကြပါတယ်။ယောမဩရစာခန်းကြီးငါငွေ6ကနေ8ကိုဖတ်ပါမယ်။ဣတိလအမျိုးသားတွေအနေနဲ့ဖျားရှင်စီကနေဘေယာကိုတောင်းလျှောက်ခဲ့တယ်လဲဆိုတာကိုကြည့်ကြပါစို့ငါတို့သည်အကျိုးနယ်ရှိစဉ်တွင်အချိန်တန်မှခရစ်တော်သည်မတရားသောသူတို့အတွက်ကြောင့်အသေခံတော်မူ ဖြတ်မှတ်တော်သူအတွေ့အကြုံအသေးခံမိသူရှိခဲ့၏သူတို့ကောင်းအတွေ့အကြုံအသေးခံဝန်တော်သူရှိကောင်းရှိလိမ့်မည်မှန်စေတော့ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွေ့အကြုံအသေးခံတော်မူသည်ဖြစ်၍ဖျားသခင်သည်ငါတို့ကိုအပေများလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်နေဟမိအချိန်မှာရှိတဲ့ဣသေလလူမျိုးတွေဟာမိမိတို့အပြစ်တွေကိုဝန်ချတောင်းပန်ပြီးတော့ဖျားရှင်ရဲ့မဆာမှုကိုတောင်းလျှောက်ခဲ့တာတွေ့ရပါတယ်ကျွန်တော်တို့ယဉ်ကျေးသူများအနေနဲ့လည်းပဲမိမိတို့မှာရှိတဲ့အပြစ်တွေကိုဝန်ချတောင်းပန်ပြီးဖျားရှင်ရဲ့မဆာမှုတွေကိုတောင်းလျှောက်တဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့သင်ခန်းစာကဖော်ပြထားပါတယ်